အမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်မှာပြစ်ခတ်မှုဖြစ်ပြီးလူ၄ဦးသေဆုံးခဲ့တယ်လို့ရဲတွေကဆိုပါတယ်။တက္ကသမှာပိုသေးခဲ့တဲ့ကြောင်းရင်းပြစ်ခတ်မှုပြီးတပတ်ကျော်လေးမှဆက်ဖြစ်လာတာပါ။အခုတော့နိုင်ငံတောင်ဘက်ရှိအိုကလာဟိုမားပြည်နယ်တာဆာမြို့ကြီးကစစ်ရုံဝင်တဲ့မနေ့ညတုန်းကသနသမားတူပြစ်ခတ်မှုကြောင့်နောက်ထပ်10ဦးကံတရားလူရခဲ့သေးတယ်လို့ရဲတွေကဆက်ပြောပါတယ်။ Saint Francis စစ်ရုံပြင်ပလူနာဌာနအဆောက်အဦမှာအခုလိုပြစ်ခတ်ဖို့တန်ရာရှိဖွယ်သနသမားလူရှာမှုကိုမနေ့ညနေမှာစတွေ့ချင်းမိနစ်ပိုင်းတည်းမှာပဲရဲတွေကသူနဲ့ဆက်သွယ်ရအောင်လုပ်ခဲ့တယ်လို့ရဲပြောခွင့်ရှိသူကရှင်းပြပါတယ်။တော်စာမျိုးရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဒူရဲမှုကြီးအရစ်ဒက်ဂလစ်က3မိနစ်တွင်ချက်ချင်းတုံ့ပြန်နိုင်ပြီးညနေ 9:00 မိနစ်မှာတန်တရာရှိတဲ့တနက်သမားနဲ့ရောအထဲမှာပြိမိသူတွေနဲ့ပါဆက်သွယ်ရခဲ့တယ်လို့ဆိုပါတယ်။လူတွေကဒုတိယတပ်ကိုထွက်ပြေးသွားခဲ့ပြီးအဆောက်အဦတွေကပြစ်ခတ်တန်တွေကိုရဲတွေကြားခဲ့ရတဲ့အချိန်မှာပဲအဲ့ဒီကိုချက်ချင်းတက်သွားခဲ့တယ်လို့လေဒူရဲမိုးကြီးဒက်ဂလစ်ကဆက်ရှင်းပြပါတယ်ခင်ဗျ